တရုတ်နိုင်ငံရဲ့ဌာနရဲ့အာရှရေးရာအထူးတန်တမန်မစ္စတာတိန်ရှိကျွမ်းနဲ့မြန်မာနယ်စပ်ကလက်နက်ကိုင်တိုင်းရင်းသားအဖွဲ့တချို့တွေ့ဆုံရမှာမြန်မာနိုင်ငံရဲ့နယ်စပ်တည်ငြိမ်ရေးနဲ့ကိုဗစ်ဖြေလျှော်မှုကိစ္စတွေပါဝင်တယ်လို့သိရပါတယ်တရုတ်အထူးတန်တပန်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံမှုနဲ့ပတ်သက်ပြီးမြန်မာအရေးလေးလာသူတွေရဲ့အမြင်တချို့ကိုစူးစီးပေးတင်ပြထားတဲ့သတင်းပေးပို့ချက်ကိုတော့ကိုရဲမောင်ကပြောပြမှာပါ
ကျန်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကကျန်းစင်ကျော့ဝမ်သိန်းနယ်စပ်ကုံတွေလမ်းကိုယူနန်ပြည်နယ်ရဲ့ကုန်စည်ပို့ဆောင်ရေးလမ်းကြောင်းအဖြစ်တရုတ်အစိုးရကတည်ဆောက်သွားဖို့ရှိကြောင်းယူနန်နေသင့်သတင်းစာကဖေဖော်ဝါရီလ22ရက်နေ့ကရေးသားခဲ့ပါတယ်။တချိန်တည်းမှာပဲတရုတ်နိုင်ငံရဲ့မြန်မာအရေးအထူးတန်တမန်မစ္စတာတိန့်ရှီကျွမ်းကမြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KIA, UWSA1 နဲ့မိုင်းလာအဖွဲ့ NDAA တို့နဲ့တွေ့ဆုံနေခဲ့တာဖြစ်ပါတယ်။အချို့ကတော့ဖေဖော်ဝါရီလ17ရက်နေ့ကအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးနဲ့တရုတ်ဗဟိုနိုင်ငံသားရေးရာအကြီးအကဲဝန်ကြီးတို့တွေ့ဆုံခဲ့တာအမေရိကန်ဝါရှင်တန် DC မှာ NUG ရဲ့နိုင်ငံသားရေးရုံးဖွင့်ခွင့်ရတာဒီလိုကိစ္စတွေကိုအကြောင်းပြုပြီးအခုလိုတွေ့ဆုံခဲ့တာလို့ခန့်မှန်းတာလည်းရှိပါတယ်။ဒီပြန်ရက်ထဲမှာပဲတရုတ်နိုင်ငံသားရေးဝန်ကြီးချန်ကန်နဲ့အင်ဒိုနီးရှားတမန်ရတို့ဂျကာတာမြို့မှာတွေ့ဆုံနေပြီးဒေသတွင်းလုံခြုံရေးနဲ့စီးပွားရေးအာဆီယံအလဲကျတာဝန်ယူမှုကိစ္စနဲ့မြန်မာပြည်ထောင်နာကိုဆွေးနွေးနေခြင်းလည်းဖြစ်ပါတယ်မြန်မာနဲ့ပတ်သက်ပြီးတရုတ်အစိုးရရဲ့အဓိကရည်ရွယ်ချက်တစ်ခုကယူနန်အပါအဝင်ဒေသတွင်တစ်ခုလုံးဗတ်စုံဖွံ့ဖြိုးလာဖို့ဖြစ်ကြောင်းတရုတ်ရေးရာလေးလာသုံးသပ်သူဖြစ်တဲ့ဒေါက်တာလှကျော်စောက VOA ကိုပြောပါတယ
်တရုတ်ပြည်ကလေဟိုကိုဗစ်အလိုသူကစီးပွားရေးမြန်မြန်ပြန်ပြတ်ဖို့စိတ်ကြိုးစားနေတယ်အဲ့တော့သူကစီးပွားရေးတက်တဲ့အခါမှာသူကအာရှတစ်ခုလုံးပေါ့နော်အဲအာဆက်ဆိုတာလေအာရှနိုင်ငံဆိုင်နိုင်ငံနဲ့သူတို့အာရှနိုင်ငံကြီးတွေပေါ့အဲအာလုံ၅နိုင်ငံရှိတယ်ဟုတ်တယ်တရုတ်ပဲတောင်ကိုရီးယားရယ်ဩစတြေးလျရယ်နယူးဇီလန်နော်အဲ့တော့အဲ့ဒီဟာကသူတို့တော်တော်အောင်မြင်နေကြအဲ့ဒါကဘာမှာအကြီးဆုံးလဲလွတ်လပ်တဲ့ကုသဖြစ်တယ်အဲ့ဒါကြီးကိုပို့ပြီးတော့တူပွားအောင်ပြန်ပွားအောင်အကြီးကစီးပွားရေးတော့ဗ
ျမစ္စတာတိန့်ရှီကျွမ်းဟာနေဆက်တကားဖွင့်တဲ့အခြေအနေကိုဗစ်နဲ့ဒေတာအခြေအနေမြန်မာဆစ်ဆောင်အခြေအနေတွေကိုလေ့လာခဲ့တယ်လို့သတင်းအချို့ကဖော်ပြပါတယ်သူတို့ကိုမိဖြစ်ဆွေဖြစ်လာတွေ့ရလို့ KIO ကတုံ့ပြန်ထားတာလည်းရှိပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအခြေအနေနဲ့ပတ်သက်လို့မေးမြန်းခဲ့ကြောင်းလဲ UWSA1 အဖွဲ့ပြောခွင့်ရှိသူကတုံ့ပြန်ထားပါတယ် Washington DC မှာမြန်မာအတိုက်ခံအစိုးရ NUG ရဲ့နိုင်ငံသားရေးရုံးကို American ကဖွင့်ပြန်ပေးခဲ့တာကိုတရုတ်တန်တမန် Mr. တိန့်ရှီကျွမ်းကသဘောမကျကြောင်းဒေတာတွင်သတင်းအချို့မှာဖော်ပြကြပါတယ်မြန်မာနိုင်ငံရဲ့လက်နက်ကိုင်ပဋိပက္ခနဲ့ဆက်နွယ်ပြီးတရုတ်မြန်မာကြားမှာအကျိုးစီးပွားတွေရှိနေတယ်လို့ယူဆကြပါတယ်NUG အစိုးရကိုအမေရိကန်ကနီးပညာပိုင်းကကူညီနေတာဆိုပေမဲ့ဒါဟာလက်နက်ကင်တော်လှန်ရေးကိုအားပေးကူညီနေတာလို့တရုတ်ဘက်ကရှုမြင်တယ်လို့နိုင်ငံရေးလိမ့်လာသူအချို့ကပြောပါတယ်။သူစုံညှိနှိုင်းပြီးထိန်းသိမ်းသိမ်းသိမ်းလှုပ်ပါလို့တရုတ်ဘက်ကမြန်မာနိုင်ငံရေးအစိုးရအဖွဲ့တွေကိုတိုက်တွန်းနေတာပါ။ဒါကြောင့်မစ္စတာတိန့်ရှီကျွမ်းကလက်နက်ကင်အဖွဲ့တွေနဲ့ဒီအချက်ကိုထည့်သွင်းဆွေးနွေးခဲ့ပုံရကြောင်းနိုင်ငံရေးတုံ့တက်သူဦးရဲထွန်းကပြောပါတယ
်။သူကကြတော့ဆွေးနွေးနေတဲ့နားကြောင်းပေါ့နော်။အဲ့တော့ဒီအင်ဒိုနီးရှားကဆက်လက်ပြီးတော့ဒါကိုအကောင့်ထဲပေါ်မယ်ဆိုတဲ့ဥစ္စာကိုတစ်ခါမှာသူကသွားပြီးတော့အားပေးနေတယ်တစ်ခါမှာကြားတော့လေအဲဒီနေတပ်မှာနော်အဲဝင်ခဲ့တဲ့ဒီ1968လောက်ကလေးကဖြစ်ခဲ့တဲ့နိုင်ငံပြည်ပခတ်ပေါ့နော်အဲ့ဒီမှာကသူကိုနိုင်ကလည်းနိုင်ကြောင်းရပါဝင်တတ်တက်ခဲ့တာကိုပါဝင်တတ်တက်ခဲ့တဲ့အခါကျတော့အဲ့ဗမာပြည်ကွန်မြူနစ်ပါတီပြိုကျွဲသွားပြီးတဲ့နောက်အဲ့နေရာကလက်နက်ကင်အဖွဲ့ကြီးပုံမှာသူကလည်းခေါ်တာညောင်းတယ်ဆိုတော့အဲ့ဒီဟာကိုအကုန်ပြည့်ပြီးတဲ့အခါကျတော့အဲဒီမြန်မာရေးဆွေးနွေးပွဲတွေလုပ်ဖို့အဲဆိုတဲ့စိတ်ချကိုတိုက်တွန်းနေတဲ့အဲဒီလိုတိုက်တွန်းတဲ့ဥစ္စာမှာเนาะတိုက်တွန်းနဲ့ဆာမှာသူ့အကျိုးစီးပွားလည်းပါတယ်ဆိုတာเนาะဒီကအဲဒီကုံတွေရေးနှမ်းကြောင်းပေါ့เนาะကုံတွေရေးနှမ်းကြောင်းဒီဝန်တရားနေပြီးတော့ဟွာဖြစ်ဖို့ဆိုတဲ့ဥစ္စာကဒါကသူတို့ရဲ့ဒီရေးရှင်
မစ္စတာတိန့်ရှီကျွမ်းဟာပြီးခဲ့တဲ့2022ဒီဇင်ဘာလ29ရက်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မွေးမင်းအောင်နိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးရင်းနှီးမြှုပ်နှံမှုပြည်တွင်းငြိမ်းချမ်းရေးဒါတွေကိုဆွေးနွေးခဲ့ကြပါတယ်မြန်မာနယ်စပ်ကတိုင်းရင်းသားလက်နက်ကိုင်အချို့နဲ့လည်းအဲ့ဒီမတိုင်ခင်အရင်ဆုံးတွေ့ဆုံခဲ့ရလဲဖြစ်ပါတယ်ခင်ဗျာ